မြန်မာနိုင်ငံကို၃ရက်ကြာခီးစဉ်အဖြစ်ဒီကနေ့ရောက်လာတဲ့ဂျပန်နိုင်ငံသားဝန်ကြီးတာရိုကိုနိုဟာဒီကနေ့မှာတော့ရန်ကုန်မြို့ကစစ်တွင်းချဆုံးသူဂျပန်စစ်သည်တွေမြုပ်နှံထားတဲ့တင်းကျိုင်းကိုတွားရောက်ကာရဝပြုပါတယ်ဂျပန်နိုင်ငံသားဝန်ကြီးဟာမနေ့ပြန်မှာတော့မြန်မာနိုင်ငံသားဝန်ကြီးလည်းဖြစ်နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံပြီးတင်းစာရှင်းလင်းပွဲလုပ်ဖို့လည်းစီစဉ်ထားပါတယ်ခီးစဉ်အတွင်းဂျပန်နိုင်ငံသားဝန်ကြီးဟာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဘူဂျုံမူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။စနေနေ့မှာတော့မကြသေးခင်တုန်းကတကြော့ပြန်ပြိပခတွေကျုံခဲ့ရတဲ့ရခိုင်ပြည်နယ်ကိုသွားရောက်မှာပါ။ဂျပန်နိုင်ငံသားဝင်ကြီးရဲ့ခီးစဉ်မတိုင်မီမနေ့တုန်းကတော့ပြီးခဲ့တဲ့လတည်းဖမ်းဆီးခံခဲ့ရတဲ့ Reuters သတင်းဌာနကမြန်မာသတင်းသမား2ဦးကိစ္စအပါအဝင်လူခွင့်ရေးကိစ္စတွေနဲ့ပတ်သက်လို့စိုးရိမ်မကင်းစရာတွေကိုမြန်မာတာဝန်ရှိသူတွေနဲ့ဆွေးနွေးမှာဖြစ်ကြောင်းဂျပန်အစိုးရအဖွဲ့အတွင်းဝင်ချုပ်ယိုရှီဟီဒဲရှုဂါကပြောဆိုထားပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အခြေခံလူအခွင့်အရေးနဲ့တရားဥပဒေစိုးမိုးရေးတို့ဟာနိုင်ငံတကာအတိုင်းအဝန်ကအလေးထားတဲ့စံတမ်းမိုးတွေဖြစ်ကြောင်းလဲမနေ့တုန်းကတိုကျိုမြို့ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်။